ကျွန်တော်တို့ချမ်းမြေလူဝင်မှုတိကျရေးစနစ်တည်ပြောင်းလာတဲ့အစီအစဉ်ဟာသဘောထားအပြော့အပြောင်းနှစ်ဖက်စလုံးကလူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုကိုခံရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ချမ်းမြေလူရအများအပြားကိုချီးကျူးပြောကြားခဲ့ပြီးတဲ့နောက်လူဝင်မှုကန့်သတ်တာကိုလူလာတဲ့ဝါရှင်တန်အခြေစိုက် CIS လို့ခေါ်တဲ့လူဝင်မှုလေ့လာရေးဌာနကဆိုရင်အထောက်အထားမရှိတဲ့လူငယ်တက်တမစစ်သမ်းကိုအမေရိကန်နိုင်ငံသားပြုပေးမယ်ဆိုတဲ့ကိစ္စဟာလူငယ်ချမ်းသာခွင့်ချက်ချက်ပေးလိုက်လို့ဖြစ်နေတယ်လို့ဝေဖန်ပါတယ်။အဲ့ဒီပြီးတော့တစ်ဖက်မှာတော့နိုင်ငံသားပြုခွင့်ရသူတွေရဲ့မိသားစုတွေခေါ်ယူခွင့်ကြတော့အထင်အကြီးဆွဲထားမယ်လို့လေဒီအဖွဲ့မူဝါဒညွှန်ကြားမှုကဝေဖန်ပါတယ်။ဒါကလို့ခေါ်တဲ့ကလေးဘဝကရောက်ရှိလာသူတွေကိုကင်းလွတ်ခွင့်ပေးတဲ့အစီအစဉ်ကဝင်ရောက်ခွင့်ရရှိသူတွေနိုင်ငံသားပြုခွင့်ဟာ7နှစ်က7နှစ်ကြာမြင့်ရင်မဲ့တမဒတ်ဆန်ရဲ့မူပေါင်းဟာအမေရိကန်စီးပွားရေးမှာလိုအပ်တဲ့လုပ်ငန်းကျွမ်းကျင်သူတွေကိုဦးစားပေးခေါ်ယူမှာဖြစ်ပြီးကဘာတော်ကန်ဇမ်းမဲ့ဖောက်ပြီးဗီဇာပေးတဲ့အစီအစဉ်ကိုရဆိုင်မှာဖြစ်ပါတယ်။ဒါအပြင်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးစိုက်ထူပြီးနယ်စပ်လုံခြုံရေးကိုလည်းတွန်းမြင့်သွားမှာဖြစ်ပါတယ်။အင်္ဂါနေ့ပြည်ထောင်စုအခြေပြမင်ခွန်းမှချက်ချင်းပြသွားတဲ့သမ္မတထရမ်ရဲ့ဒီအစီအစဉ်ကိုပြည်ဝင်ခွင့်အခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဝေဖန်ကြပါတယ်။